ဒီအပြင်ဘန်ကွန်မြူနဲ့ဒီမော့ဆူမြို့ဝက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားဒီကနေ့ဇန်နဝါရီလ27ရက်နေ့မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါဇာမိုင်းကလေးကတိုက်ပွဲတွေချိန်နေခဲ့တဲ့ဘိုင်ကွန်မြို့မှာသွေးထွက်တန်ရုံနဲ့တည်ဆုံနေသူအလောင်း73လောင်းအထိတွေ့ခဲ့ရတယ်လို့လူမှုကွန်ရက်အတင်းကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဒေါက်ကင်ဆိုးဝင်းကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ကြီးစုကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတယ်ကရပြည်နယ်ကလိုက်ကော်မြို့မှာဒီကနေ့ဇန်နဝါရီလ27ရက်နေ့မှာလည်းတိုက်ပွဲကြီးဖြစ်ပွားနေရတယ်။လိုက်ကော်မြို့မိုင်းလုံးရက်ကွဲဆက်ကတိုက်ပွဲကြီးပြင်းထန်ပုံရပြီးတော့လက်နက်ကြီးတွေနဲ့တိုက်ခတ်တန်းတွေကြားနေရတယ်လို့လိုက်ကော်မြို့ကတန်ဃာတစ်ပါးကမိန့်ပါတယ်။လိုက်ကော်နဲ့ဒီမော့ဆူမြို့သားကစံပြ6မိုင်ကျေးရွာဘက်မှာလည်းတိုက်ပွဲကြီးဖြစ်နေတယ်လို့အခုလိုမိန့်ပါတယ်
။ဒါနဲ့6တဲ့လိုက်ကော်မြို့လက်ကမှုအမြောက်ကကနေပြီးတော့မှဟိုးဒေါငါခါဖက်ကိုလမ်းထုတာ။အဒေါငါခါဖက်ကိုလမ်းထုနေတယ်ကနော်ကတော့အဲ6မိုင်ဟိုဖိတ်ဖက်မှာတောက်ဝဲဖြစ်တာကနော်တောက်ဝဲဖြစ်တယ်တောက်ဝဲဖြစ်ပြီးဒီကနေအမြောက်ကိုလမ်းထုကြရအောင်အမြောက်တောက်ရမယ်အဲ့ဒီလမ်းထုကြရအဲ့လိုမျိုးပဲအဲခုနကတော့အဲမိုင်းလုံးဖက်မှာမိုင်းလုံးနဲ့ဟိုဖိတ်ရမယ်လေတက်နေအဲ့လေတော့ဖက်တယ်ဆိုတော့ခုနကတော့အဲမိုင်းလုံးဟိုဖိတ်ဖက်ကြားလာတယ်တောက်ဝဲကအာဘီဂျီတာနဲ့စစ်ကနတ်တာနဲ့အစုံမျိုးပေါ့
အဲ့ဒီနေရာဒေသတစ်ပိုက်ဒီမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနေစဉ်ဆိုတဲ့တိုက်ပွဲတွေရှိနေတာလို့ဒေသခံတွေကပြောပါတယ်။ဒီမိုးဆွမြို့နယ်တံပြ6မိုင်ကျေးရွာမှာဒီကနေ့တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့အိုးကြီးအိမ်ကြီးဒေလူရွာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။6မိုင်ဆက်မှာလည်းဆက်မဆက်တိုက်ပွဲဖြစ်တယ်။6မိုင်မှာတော့အလိုနေတဲ့လူတော့မရှိတော့ဘူးရှင်။ခေါင်းကြီးကျောင်းမှာနေရတာလို့အလိုတဲခုနေရတာလို့အဲ့လိုမျိုးပဲနေရတယ်။အမေစရာတွေပါတော့ခက်ခဲကြီးရယ်စားတော့ကျွန်တော်လည်းသူများလာလူတွေအားဖြင့်အလုံးကြီးကြတော့ဒီအဆင်ပေါ့သူများကလူတွေနဲ့ပြီးရဲစားတော့တာပေါ့နေရတာတော့အဲ့မကြည့်တဏှာပြီးတဏှာတော့ပြောင်းချွေရတယ်အဲ့လိုတဏှာလည်းအတူတကြတော့မနေရအောင်ဖြစ်
ဇန်နဝါရီလကတိုင်းကလေးကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့လိုက်ဒိုက်ပေါ်မြို့မှာတော့လူသေးလောင်းတွေတွေ့ရှိရတာအခုဆိုရင်73လောင်းတောင်ရှိသွားပြီလို့အလောင်းတွေကိုကူညီပေးမြုပ်သွင်းနေတဲ့ဒုမှုကူညီရေးအစိုးရအခုလိုပြောပါတယ်
။လောလောဆယ်73လောင်းပေါ့နော်73လောင်းလောက်တော့ရှိသွားဖြစ်ပါတယ်။ဒီဖက်တန်ယုံတော့တွေ့ရတယ်။လမ်းနေမှာကတော့များတယ်ကြာ။အိမ်ထဲမှာကတော့3ဦးလောက်တော့တွေ့တယ်။
တိုက်ပွဲဖြစ်ပွားခဲ့တဲ့မန်းယုံရက်ကွက်ဒုံးဥခုရက်ကွက်မင်္ဂလာရက်ွက်နတ်ဘော်ဝိုင်းရက်ွက်ဒီမှာအလောင်းတွေအများဆုံးတွေ့ခဲ့ရတယ်လို့ဆိုပါတယ်။တရားပြည်ရဲကတိုက်ပွဲတွေအတွင်းစစ်တပ်ကလေရင်ကနေလည်းတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်တာတွေမရှိတဲ့အခြေမျိုးတွေမှာလည်းရက်သားတွေရှိတဲ့ဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီတစ်ပတ်ထဲမှာပဲဒီမိုးဆွေမျိုးနယ်နဲ့ဖူးဆွေမျိုးနယ်ကယာယီဆက်ဆောင်စခန်းတွေရှိရာကိုစစ်လေရင်နဲ့ဘုံကျဲလို့အပြစ်နဲ့အရက်သားနောက်ဦးတဲ့မင်းတေဆုံးရတယ်လို့လည်းဆိုပါတယ်။ကျားဒီနေရာမှာပြည့်ရတဲ့ဗီလာတွေကတိုက်ပွဲတွေစတင်ဖြစ်ပေါ်နေတာကြောင့်ဒေသခံအရက်သားပြည်သူတိတ်နဲ့ချီးပြီးအိုးကြီးအိမ်ကြီးဘေးလွတ်ရာကိုရှောင်ပုန်းနေကြရပါတယ်။အစားအသောက်စေဝါစောင်းအလွေးတွေလည်းအရေးပေါ်အကူအညီလိုအပ်နေကြပါတယ်ရှင်။